COVID ကရောဂါကာလစာဝတ်နေရေးအခက်အခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစားခွင့်မရှိသူတွေကိုအစိုးရကကူညီထောက်ပံ့မဲ့အစီအစဉ်မှာကြန့်ကြာမှုတွေကြုံနေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကက်ယောဂါကူးစက်မှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းအတွင်းအခက်အခဲကြုံနေရတဲ့အလုပ်သမားတွေကလူမှုဖူလုံရေးခန်းစားခွင့်မရသူတွေကိုထောက်ပံ့ကြေးအဖြစ်ကြံ့ငွေ3000ပေးဖို့အစီအစဉ်နေပေမဲ့ကြန့်ကြာမှုတွေကြုံနေရတာပါ။ကြံပန်းအလုပ်သမားတွေအပါအဝင်လုပ်ငန်းခွင်ပြင်ပမှာအလုပ်လုပ်နေသူတွေအတွက်ထောက်ပံ့ကြေးကိုဒီလာထဲမှာပေးနိုင်အောင်စီစဉ်ထားပေမဲ့အခက်အခဲတချို့ကြောင့်ကြံ့ကြာနေရတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်လက်ထောက်အထွေထွေအတွင်းရေးမှူးဒေါ်ဖြိုးစန္ဒာစိုးကပြောပါရစေ
။အဆင်မပြေသေးတာကဆက်ရုံအလုပ်ရုံလုပ်ငန်းဌာနထဲမှာမဟုတ်ဘဲနဲ့ဒီလိုအပြင်ကြံပန်းအနေနဲ့လိုက်လုပ်တဲ့နေသားရည်ပုံပြက်တွေပေါ့။ဆိုတော့အဲ့ဒီအလုပ်သမားတွေအတွက်ကတော့လက်ခံတဲ့မျိုးနေရာလက်ခံတဲ့လက်မခံတဲ့မျိုးနေရာတော့လက်မခံသေးဘူး။အဲ့ဒါကိုတော့မတော်ရန်ကုန်တိုင်းဒီလူဝင်မှုကြီးကြေးနဲ့လူဆန်းအေးမြဝင်ကြီးဒေါ်မိုးစုကြည်တို့တော့အမတို့ကအကြောင်းကြားထားတယ်လက်မခံတဲ့မျိုးနယ်တွေပေါ့နော်ရှိတယ်ဆိုလို့ရအောင်အမတို့အခုသွားတင်တာဆိုလို့ရှိရင်တော့ချွေပြည်သားမျိုးနယ်လိုင်းတရားမျိုးနယ်အင်းစိန်မျိုးနယ်ကလက်မခံသေးဘူးဒါပေမဲ့ဦးစီးမှုတွေကတော့ကောင်းကောင်းမွန်မွန်ပြောပါတယ်သူတို့အပေါ်ကနေညွှန်ကြားချက်မရသေးလို့သူတို့လက်မခံသေးတာလို့ပြောတယ်လက်ခံတဲ့မျိုးနယ်တွေကတော့အခုတော်များအခုရှိပါတယ်လက်ခံနေတယ်
လူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးရနိုင်ဖို့ဘယ်နေရာမှာစီရင်ပေးသွင်းရမလဲဆိုတာရှင်းရှင်းလင်းလင်းမရှိတာကလည်းအဓိကအခက်အခဲဖြစ်နေတယ်လို့အလုပ်သမားအရေးလှုပ်ရှားသူတွေကပြောပါတယ်။လူမှုဖူလုံရေးခန်းစားခွင့်မရကြတဲ့နေစာယာယီပုတ်ပြက်အလုပ်သမားတွေကိုတော့သက်ဆိုင်ရာစက်ရုံတွေကနေအလုပ်သမားယုံတွေနဲ့မြို့နယ်အုပ်ချုပ်ရေးမှူးယုံတွေမှာစီရင်ပေးသွင်းနေသလိုအစိုးရအနေနဲ့လည်းလုပ်ငန်းရှင်တွေနဲ့တွေ့ဆုံညှိနှိုင်းနေတယ်လို့လည်းဒေါ်ဖြိုးစန္ဒာစုကပြောပါတယ်။လိုင်းတရာမြို့နယ်အနောက်ပိုင်းအုပ်ချုပ်ရေးမှူးဦးနေမင်းထွန်းကတော့ထောက်ပံ့ကြေးအတွက်အုပ်ချုပ်ရေးမှူးယုံတွေမှာစီရင်ပေးသွင်းရမယ်ဆိုတဲ့ညွှန်ကြားချက်မျိုးမရှိသေးတာကြောင့်လက်မခံသေးတာဖြစ်တယ်လို့ပြောပါရယ်
။အုပ်ချုပ်ရေးမှူးယုံမှာစီရင်သွင်းရမယ်လို့တော့အဲ့လိုမျိုးအတိအကျမရှိပါဘူးခင်ဗျာ။ဒီမှာသူကဒီဇုံသွင်းမှာဘလောက်ဇုံပြင်းမှာဘလောက်ဟဲ့လားဇုံသွင်းဇုံပြင်းမှာမပါဘူးခင်ဗျာဒီအဲ့ဒါဒီဘယ်နဲ့ပေါ့လူမှုကူတော်ရေးမထည့်ထားတဲ့သူကဒီမှာဆိုတာဒီမှာတမတ်ချက်ရှိထားပြကြတာပါခင်ဗျာ။အုပ်ချုပ်ရေးမှူးကဟဲ့လားသာရောက်ပြီးတော့ကျင်းပစ်ကြမှာဆိုရင်ဘုဆုံးကြတဲ့အထွေမှုယုံကလက်မခံတဲ့အကြောင်းမရှိပါဘူးခင်ဗျာဟုတ်ကဲ့
ရန်ကုန်တိုင်းအတွင်းကက်ယောဂါကြောင့်ယာယီပိတ်ထားတဲ့လုပ်ငန်းတော်တော်များများကိုကျန်းမာရေးဆိုင်ရာကာကွယ်ရေးအစီအမံတွေနဲ့မကြသေးခင်ကပဲပြန်လည်လောက်ကင်ခွင့်ပြုထားပေမဲ့အခက်အခဲကြုံနေရတဲ့အလုပ်သမားတွေရှိနေဆဲဖြစ်ပါတယ်ဒီလိုစားဝတ်နေရေးခက်ခဲနေကြတဲ့အလုပ်သမားတွေအတွက်ထောက်ပံ့ကြေးကိုမြန်မြန်ဆက်ဆံပေးနိုင်အောင်ဆောင်ရွက်ပေးဖို့လည်းမြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ်ကတောင်းဆိုထားပါတယ်
ဟိုအလုပ်သမားတွေတော်တော်ဒုက္ခရောက်ကြပါတယ်ဒီလိုအပြင်လုပ်နေတဲ့အလုပ်သမားတွေပေါ့နော်ကျမတို့ကနိုင်ငံတော်အစိုးရအနေနဲ့လည်းဒီအာလူမျိုးအလုပ်သမားတွေကိုကြံ့ဝင်3000စီစဉ်ပေးတယ်ဆိုတာကျေးဇူးတင်တယ်ဒါပေမဲ့တိုးတော်လည်းပဲအလုပ်သမားလက်ထက်ကိုမြင်မြန်ဆန်ဆန်ရောက်ရှိဖို့ရဲ့နောက်ပြီးတော့လက်မခံသေးတဲ့အာဒီတွားလျှောက်တဲ့နေရာမှာလက်မခံသေးတဲ့မျိုးနယ်တွေရှိသေးတယ်ဆိုတော့အဲ့ဒါတွေကိုလည်းမြင်မြန်ဆန်ဆန်လက်ခံနိုင်အောင်အတွက်စီစဉ်ဆောင်ရွက်ပေးဖို့ကိုအစိုးရကိုဒီနေရာနေပြီးတော့တောင်းဆိုချင်ပါတယ်
အစိုးရကတော့ကက်ယောဂါကာလမှာလူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလုပ်သမားတွေစာဝတ်နေရေးအခက်အခဲကိုဖြေရှင်းနိုင်ဖို့အတွက်ကျပ်ငွေဘီလီယံ20ကျော်သုံးစွဲပြီးအကူအညီပေးဖို့ပြင်ဆင်ထားတယ်လို့ပြောဆိုထားပါတယ်။အခက်အခဲဖြစ်နေသူတွေအတွက်လိုအပ်ရင်အကူအညီပေးနိုင်အောင်အချက်အလက်တွေစုဆောင်းမှဖြစ်တယ်လို့လည်းပြောဆိုထားပါတယ်ရှင်။ကျွန်မအင်တနာထွန်းပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။